ခုဆက်ပြီးအင်္ဂါညဆွေးနွေးပွဲကိုနားဆင်ရပါမယ်။ဒီကနေ့အစီအစဉ်မှာတော့မြန်မာနိုင်ငံတွင်လက်ရှိကိုဗစ် -19 ရောဂါပြန့်နှံ့ကူးစက်မှုနဲ့ဆန်လင်းတဲ့အခြေအနေရရက်ကိုတီးခြားဆက်သွယ်မေးမြန်းထားတာထုတ်လင်းပေးမှာပါ။မြန်မာနိုင်ငံတွင်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်အိမ်မှာနေပြီးတော့ဆေးမီးတို့နဲ့ကုညီတာမျိုးမလုပ်ဘဲဆေးရုံကိုစောစောပို့ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအကြံပေးပါတယ်။သွေးထဲမှာအောက်ဆီဂျင်ကျလာတာမျိုးအဆုတ်ထဲမှာအဆုတ်ရောင်လက္ခဏာစနေတာမျိုးတွေကိုစစ်ဆေးဓာတ်မှန်ရိုက်ကြည့်မှသာသိနိုင်မှာဖြစ်တာကြောင့်ဆေးရုံကိုစောစောရောက်တယ်ဆိုရင်အသက်ကယ်ဖို့အချိန်မီနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်။ကိုဗစ်ရောဂါရှိမရှိအလင့်အမြန်စစ်ဆေးနိုင်မဲ့ပစ္စည်းအန်တီဂျင်တက်စ်ခစ်တွေကိုခရိုင်ဆေးရုံကြီးတွေကိုဖြတ်ဝေပေးပြီးကိုဗစ်ရောဂါနဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်ခံနေရသူတွေရောဂါပိုးကူးစက်တယ်လို့ဓာတ်ခွဲအတည်ပြုထားသူတွေနဲ့ဓာတ်ရိုက်ထိစပ်မှုရှိထားသူတွေကိုဦးစားပေးပြီးစစ်ဆေးသွားမယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။များများနဲ့မြန်မြန်စစ်နိုင်မယ်ဆိုရင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးမှာအများကြီးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြောကြောသိပါခင်ဗျာโอเคဒေါ်တာတန်းနိုင်စု VOE ဆက်သွယ်ပြင်းပြန်ကမ်းမှာဖြစ်ဆိုပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟာမင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိကျင်တဲ့မေးခွန်းကလက်ရှိမှာကျွန်တော်တို့နေစဉ်လို့ပေါ့လေဒီ COVID-19 နဲ့တေဆုံးတဲ့နှုန်းကနေစဉ်လို့ပဲတိုးနေသေးတယ်လို့ကျွန်တော်တို့ပြောရပါမယ်အခုကျွန်တော်တို့အခုတနင်္လာည8နာရီထုတ်ပြန်ချက်မှာဆိုရင်တိဆုံးတဲ့လူအယောက်30ရှိပါတယ်ဆိုတော့ဆရာတို့အနေနဲ့ဒီတိဆုံးနှုန်းကျဆင်းရေးမှာဒါဆင်းရေးတိဆုံးနှုန်းကျသွားဖို့အတွက်လုပ်တဲ့နေရာမှာအဓိကရင်ဆိုင်နေရတဲ့အခြေအနေကဘာများပါလဲဆရာ
အဓိကတော့ဆရာကျွန်တော်စောစောပေါ့နော်စောစောလေးကျွန်တော်တို့ဒီရောက်စေချင်တာပေါ့စောစောရောက်လိုက်မယ်ဆိုရင်ဒီခါကျတော့ဒီအိမ်မှာနေပြီးတဲ့ခါကျရင်ဒီဆေးမီးဂျုံနဲ့ကုလာရည်လည်းရှိရလေဆရာအဲ့ခါကျတော့ဆေးမီးတို့နဲ့ကုတဲ့ခါကျတော့ဒီမောမှာချက်မှာဆေးဝင်လာတဲ့ခါကျတော့ဒီနောက်ကျတဲ့ဟာတွေလည်းရှိတာပေါ့ဆရာ။တခါလေကျတော့ကျွန်တော်တို့ဒါသွေးထဲမှာပေါ့နော်ဒီအောက်ဆီဂျင်လေဗယ်ကျနေရတယ်ကပုံမှန်နေထားနေဆိုတော့မသိနိုင်ဘူးပေါ့ကိုယ်ကိုကောင်းနေတယ်ထင်တာပေါ့နော်။တခါလေကျရင်ဒီအဆုတ်ထဲမှာခုနပြောတဲ့ဒီအဆုတ်ရောင်တဲ့လက္ခဏာလေးတွေစနေပြီမဲ့သူဓာတ်မှန်ရဲ့ကြည့်တော့မှပေါ်တာမျိုးပေါ့ဆရာ။ပုံမှန်အတိုင်းဆိုရင်ကောင်းနေလို့ပဲထင်မှာပေါ့နော်။အဲ့လိုအနေထားမျိုးတွေကဒါအဆုတ်မှာစပြီးတော့ဒီထိခိုက်နေတဲ့အနေအထားလေးအောက်ဆီဂျင်လေးကျနေတဲ့အနေအထားလေးပေါ့နော်နောက်တစ်ခုကသွေးထဲမှာရှိတဲ့ဒီ blood parameter လေးပေါ့ဆရာအထူးချင်းဂလူကိုဆိုက်ကောင့်ပေါ့နော်ဂလူကိုဆိုက်ကောင့်လေးစပြီးကျလာတဲ့အနေအထားမျိုးပေါ့ဒါဆိုရင်ကျွန်တော်တို့ကဒါ risk ကတော်လေးရှိသေးပေါ့နော်ဒါမကြခင် cytokine storm ဆိုတဲ့ခန္ဓာကိုယ်ရဲ့တုံ့ပြန်မှုပြင်းပြင်းထန်ထန်ပေါ်လာပြီးတော့ယောဂရဲ့လက္ခဏာတွေစိုးရွားခံစားနိုင်တဲ့အခြေအနေပေါ့နော်ဒါကြတော့အိမ်မှာနေတဲ့ခါကျတော့မသိနိုင်ဘူးပေါ့ဆရာဒါရီဆေးရုံအစီအကံရောက်တော့မှခုနအောက်ဆီဂျင်လေဗယ်ကလည်းတိုင်းပြီးမှတည်မယ်ခုနအဆုတ်ထဲမှာစပြီးပြောင်းလဲမှုတွေရှိနေတာလည်းခုနပြောတဲ့အိဇွေးရကြည့်မှတည်မယ်ပေါ့နော်ဒီ black မှာရှိတဲ့ parameters တွေပြောင်းလဲတာလည်း left test ဆုံးမှတည်မယ်ပေါ့ဆရာအဲ့တော့စောစောစီးစီးတည်ရင်ကျွန်တော်က supportive treatment တွေစောစီးပေးမယ်နောက်ပြီးတော့ခုနပြောတဲ့ဒီသွေးထဲမှာပေါ့နော်ရောင်ရမ်းမှုတွေတက်နေတဲ့အနေအထားဆိုတဲ့ဒါကျွန်တော် steroid တွေဟာမျိုးစောစီးပေးတာလို့သွေးခဲတဲ့အနေအထားမျိုးရှိရင်လည်း anti-coagulant ကုလန့်ပေးတာပေါ့ဒီကတော့ဆရာရေစောစော treatment ရပြီစောစော monitor လောက်ခံဖို့လိုတာပေါ့ဒါဆိုရင်နောက်ပိုင်းမှာဒီ expire ဖြစ်တဲ့နှုန်းကြီးကြပါမှာဆရာ
ဟုတ်ကဲ့ဆရာဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီလက်ရှိဒီ covid-19 ကူးတနေတဲ့ဌာနတွေပေါ့လေပြည်သူဆောင်ရှောင်နေတဲ့ဌာနတွေဆေးရုံတွေဒီအသွားလာကန့်သတ်ထားရှိထားတဲ့နေရာတွေကျွန်တော်နားလည်သလောက်ဆိုရင်အခုဆိုရင်တန်းဆိုင်ရမြို့နယ်မြို့နယ်တွေမှာပဲဟိုအနမ်းပြောက်တဲ့လူတွေများရတယ်ဆိုရင်အဲ့ဒီနေရာတွေမှာပဲထားထားတယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အဲ့ဒီကုသရေးဌာနတွေဆေးရုံတွေအသွားလာကန့်သတ်ထားရှိတဲ့နေရာတွေအဲ့ဒီနေရာတွေမှာရောဘာတွေလိုအပ်ချက်တွေဆရာတို့တွေ့ထားပါသလဲ
အဲဆရာကြီးလိုအပ်ချက်ကတော့တကယ်တမ်းကျတော့တော်တော်လေးများပါတယ်ဆရာလိုအပ်ချက်ကလေကျွန်တော်ကစင်တာတစ်ခုတိုးပြီးထူထောင်နေဆိုရင်လည်းဒါတိုင်းရင်းသားကြီးအစိုးရဘက်ကဆပ်ပอร์ตလုပ်တာတွေလည်းအများကြီးပါပဲဆရာတူတူယောက်ချင်းနေနိုင်အောင်စီစဉ်ပေးတာတို့ဂျုံဂျုံရေးပေးတာတို့အစားတောက်ပေးတာပေါ့နောက်ဆိုအိတ်ရပေါ်ချင်တော့အစားပေါ်ဆရာရဲ့ဒါတိုင်းဆိုင်အစိုးရဘက်ကထောက်ပံ့ပေးတဲ့အပိုင်းတွေရှိတယ်လို့ကျွန်တော်တို့အပိုင်းကလည်း HR ပေါ်ဆရာဒီမှာကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ကြည့်နိုင်မလဲကျန်းမာရေးနဲ့ပတ်သက်တဲ့ကျန်းကျင်တဲ့ဆရာဝန်တွေလုပ်သားတွေစေတနာဝန်ထမ်းတွေပေါ့နော်ပြည့်တဲ့ခါကျရင်တနေရာကနေပြီးတော့အချိန်ကြီးဆိုးရွားတဲ့လူနာပေါ့ပေါ်လာခဲ့ရင်ခုနကရောဂါလက္ခဏာအရာပေါ့နော်အောက်ဆီဂျင်လေးပဲကျတာမျိုးပေါ့ ဒါမျိုးဖြစ်လာခင်တကယ်ဒီဇိုင်းလေးတဲ့ cost ပြီးတယ်ပေါ့နော်ကျွန်တော် HDU လို့ခေါ်ရကြ high dependency unit ဒီရက်ပေါ်ပြီးပြင်သွားရင်တော့ intensive care unit ပေါ့ ICU ပေါ့အဲ့လို transport ပေါ့အချိန်နဲ့တပြေးညီ transport လုပ်ပေးရတဲ့ကိစ္စလေးဒီဟာတွေကကြာ HR တွေမကောက်ပေါ့နော် logistic ပစ္စည်းထောက်ပံ့မှုဘိုင်းလည်းပါတယ်ဝေးကြီးဘိုင်းလည်းပါကြာအဲ့မှာအချိန်ရှိအချိန်တန်ဖိုးရှိဆုံးကတော့ဒါကျွန်တော်တို့ကတော့ဒါပေါ့နော်အချိန်လို့ပဲပြောအောင်ပါဗျာဒီဟာတွေအကုန်လုံးကတော့ဒါကျွန်တော်တို့ resource တွေလိုက်ရတာပေါ့ဆရာရေဒီဟာတွေကတော့ကျွန်တော်တို့အခုလိုမျိုးတိုးတက်များပြားပြီးတော့ demand များလာတဲ့အချိန်မှာတစ်ဖက်ကဒီ supply ကတော့ကျွန်တော်တို့ကဒါမှီအောင်လိုက်နေရတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်သိထားသလောက်ခုနောက်ပိုင်းမှာဒီလမ်းပျောက်တဲ့လူကြီးတွေပိုများလာတယ်အဲ့လူတွေကတရင်ပိုးတဲ့အခါမှာသက်ဆိုင်ရာမျိုးနယ်တွေမှာသူတို့ဟိုတီချောက်ခွဲထားတဲ့နေရာတွေမှာအိမ်ကနေထုတ်ပြီးတော့ပေါ့နော်အိမ်မှာခွဲနေလို့မရတဲ့အနေထားတွေဆိုအိမ်ကနေထုတ်ပြီးတော့တီချောက်ခွဲထားတဲ့နေရာတွေမှာထားလိုက်ဒါပေမဲ့အဲ့ဒီလူတွေကိုချက်ချင်းမစစ်သေးပဲနဲ့နှစ်ပတ်လောက်ကြာမှစစ်တာမျိုးတွေကျွန်တော်လူမျိုးတွေကြားရသိရပါတယ်ဒီသက်ဆိုင်ရာကာယကံရှင်တွေဆရာတွေအဲ့ဒါကဘယ်လိုများပြောင်းလဲထားတာလဲဆရာ
အဓိကတော့ပြောင်းတာတဲ့ဆိုင်ဆရာရဲ့ဒီ anosmia လို့ခေါ်တာပေါ့ကျွန်တော်ရုတ်တရက်အနံ့ရတာပျောက်တာပေါ့ဒါ acute anosmia လို့လည်းခေါ်တာပေါ့နော်ရောဂါတစ်ခုကြောင့်ရေရှည်အနှံ့ပြောက်တာမဟုတ်ဘဲနဲ့ရုတ်တရက်ကြီးပျောက်သွားတဲ့အားမျိုးပေါ့အဲ့လိုမျိုးကျွန်တော်တို့ကဒီစစ်လိုက်တဲ့အခါမှာ more than 95% ပေါ့ဆရာကြီးအားလုံးနီးပါးလို့တော့ပြောလို့ရတာပေါ့အဲ့လိုလူတွေမှာပိုးရှိနေတာတရားရဲ့ဆရာပိုးရှိနေတဲ့အခါကျတော့သူတို့ဒီခုနပြောတဲ့ဒါ period of infertility ပေါ့နော်သူတို့ဆီကနေပြောပိုးဆက်လက်ကူးဆက်နိုင်တဲ့အနေအထားမှရှိရင်ဒီလူကအိမ်မှာနေအိမ်မှာရှိတဲ့မိသားစုကူးရောပေါ့ဆရာကြီးကျွန်တော်တို့ရဲ့ဒီလူနေမှုစနစ်ကလည်းကြလေတည်းရဲ့အတိုင်းပဲကျွန်တော်တို့ဒါလူလက်တန်းစားပေါ့နော်အများစုတော့မှလူချမ်းသာတယ်ဆိုရင်လူလက်တန်းစားသူပြောလို့ရတဲ့အတိုင်းဝိုင်းတော့မှအိမ်မှာအမိဖအဖေမိဖိုးဖပေါ့နော်ဒီလိုပဲစုနေကြတာဆရာစုနေကြတယ်ဆိုတော့ခုနပြောတဲ့ဒီ infertility ရှိနေတယ်ဒီအနှံ့ပြောက်နေတာတယောက်ကအိမ်မှာနေရင်အိမ်မှာရှိတဲ့ခုနမကူးဆက်တဲ့ယောဂဝေဒနာရှင်ကိုဦးလေးတော်ကြီးပေါ့နော်နောက်အသက်ရွယ်ကြီးရင်းနဲ့အဖေမိဖိုးဖတွေဒါကျွန်တော်တို့ရဲ့လူနေမှုစနစ်အရာပေါ့နော်နောက်ပြီးတော့ကျွန်တော်တီးတန့်တယ်တယောက်တစ်ခန်းနေနိုင်ဖို့ကလည်းမလွယ်ဘူးလေဆရာကျွန်တော်နိုင်ငံနဲ့ဒီရင်ချမ်းသာတာမဟုတ်တော့အဲ့လိုအနေထားမျိုးမှာကျွန်တော်တို့ကဆက်တိုက်ကူးဆက်နိုင်ကြီးရှိတာပေါ့နော်အဲ့တော့ဒီလိုလူတွေကိုကျွန်တော်တို့ကတီးကြပြီးခွဲထားလိုက်မယ်နော် anosmia ဆိုတယ်ကျွန်တော်က symptom တစ်ခုပေါ့ဆရာရင်အဲ့တော့ symptom တစ်ခုဖြစ်လာရင်ကျွန်တော်တို့ကဒီ symptom onset အရာဒီစပြီးတော့ခံစားရတဲ့အချိန်ရင်နောက်ထပ်10ရက်ပေါ့နော်17ရက်အတွင်းမှာဒါသူ့ရဲ့ infertility ကတော်ကြီးကြာသွားတဲ့ဘောပေါ့ဆရာ။ဒါပေမဲ့ quarantine center အရဆိုရင်တော့ခုနကျွန်တော်ကကိုစိတ်ချအောင်၃ရက်ပေါ့နော်။ quarantine မှာထည့်လိုက်ရင်ကျွန်တော်ကဒီ14ရက်ဆိုတဲ့အချိန်ကာလအတွင်းမှာသူရဲ့ infertility ကနေရာလေး0ပေါ့။အဲ့လိုဖြစ်သွားမဲ့အချိန်ကြရင်ဒါခုနအိမ်ကိုပြန်ပြီးတော့လေ home quarantine ပေးလိုက်ရတဲ့အနေအထားဖြစ်သွားတာပေါ့ဆရာ။အဲ့ဒီလိုလူတွေကတော့ကျွန်တော်တို့ကတေချာတော့ဖြစ်နေတဲ့အကြောင်းလို့အရင်ကစစ်နိုင်တဲ့ capacity ကလည်း limited ဖြစ်တယ်ပေါ့ဆရာ။ဒီဘက်က PUI နဲ့ contact ကိုဦးစားပေးရတယ်ပေါ့နော်။အဲ့လိုအနေထားမျိုးမှာသူတို့ဒီလိုမျိုးစင်တာလေးထည့်လိုက်မယ်သူတို့ရဲ့ onset ကနေပြန်ရေလို့10ရက်17ရက်ဆိုတာတော်တော်ကြီးဒါ infertility ကျသွားပြီကြာအဲ့လိုနေရာမျိုးမှာဒါကျွန်တော်တို့ကတော့ပြန်တွတ်ပေးတဲ့အနေထားပေါ့နော်ဆရာ home quarantine နေပြန်ပေးတဲ့အနေထားဒါမျိုးနဲ့လုံလိုက်ရင်ခုနဒီ infertility ရှိနေလူတွေက isolation ရပြီးတော့ကျန်တဲ့လူတွေကူးဆက်ဖို့ပေါ့နော်ဆရာခုနပြောတဲ့ mortality ပေါ့တေဆုံးမှုနှုန်းကျစေတဲ့ဒါအဲ့ပေါ့နော်တစ်ချက်တစ်ခုလည်းနဲ့နှစ်ခုရတာပေါ့ဆရာ
ဟုတ်ကဲ့
ကုဆတ်မှုနဲ့ကြာပါမယ်ဒေသုံးမှုနဲ့ကြာပါမှာနော
်ဟုတ်ကဲ့အဲ့ဒီနေရာမှာကျွန်တော်ဒီရက်ထဲကလူလူကြားမှာပေါ့လေကြားရဲလူလူကြားကကြားရဲဆိုရင်မှုပေါ့အဲ့ဒါဘာလဲဆိုတော့ဟလာအနံ့ပြောက်တယ်အဲ့ဒီအတွက်အကြောင်းကြားလိုက်တယ်ဆရာကတော့သူခွဲထားတဲ့နေရာတွေမှာခေါ်ထားလိုက်တယ်ဟလာအဲ့ဒီလူကဆရာကတော့ရပိုင်းစောင့်ကြည့်လိုက်တယ်ပေါ့နော်ဆယ်ရက်ဆက်ရက်စောင့်ကြည့်လိုက်တယ်ပြီးတဲ့အခါကျတော့မှလူပိုင်းရင်အိမ်မှာပြန်ပြီးတော့ quarantine ဆက်နေဖို့ထားတယ်တချို့ကတော့ဆက်လိုက်တယ်တွေ့တယ်ပေါ့ဆိုတော့တချို့လူတွေရဲ့ကြားထဲမှာပြောနေကြတာဗာလဲဆိုတော့အနံ့ပြောက်တာပဲရှိတယ်။သွားတော့တော့ပိုးမတွေ့ဘူး။ဟိုရောက်တဲ့အခါကျတော့ရောနေရတယ်။တခြားလူတွေနဲ့ရောနေရတဲ့အခါကျတော့အဲ့ဒီကျတော့မှကို့မှာပိုးတွေ့တယ်ဆိုတော့ပြောမျိုးတွေကျွန်တော်ကြားရတာရှိပါတယ်။ဆိုတော့အဲ့ဒါကအဲ့လိုဖြစ်နေတဲ့အလားအလာမျိုးဖြစ်နေတာမျိုးတွေရှိပါလားဆရာ
။အဲဆရာရေဟိုအဓိကတော့အနံ့ပြောက်ပြီဆိုတော့ရကျွန်တော်ခုနပြောသေးပေါ့နော်။ရုတ်တရက်ကအနံ့ပြောက်ယူမှန်ပေါ့နော်။ခုနလူရေချေပေါ့နှာခေါင်းရောတာကြောင့်အနံ့ပြောက်တာမျိုးမျိုးပဲနေ။ကျုပ်တည်းရဲ့ဒီလူကောင်းဘွားကနေပြောတော့เนาะချက်ချင်းပျောက်သွားတဲ့လူဆိုရင်တော့ခုနပြောတဲ့အားလုံးဒီမှာမှပိုးရှိပြီးသားပါဆရာအဲ့ဒီခါကျတော့ဒီပိုးရဲ့သဘောကလည်း limitation ရှိတာပေါ့เนาะ antigen ဆိုတာတစ်ခါနှိုက်တိုင်းလဲရကျင်မှာရတာဟုတ်အဲ့တော့နှစ်ခါပြန်နှိုက်မှလည်းထွက်တာမျိုးတွေရှိတာဟုတ်ဆရာအဲ့ဒီခါကျတော့ကျွန်တော်တို့တွေကဒါတစ်ဖက်ကလည်းဒီလိုမျိုးတ တွေ့နိုင်တဲ့အနေထားဆိုတာအမြဲတမ်းမရနိုင်လို့များတယ်ပေါ့နော်။တစ်ဖက်ကလည်းဒါ quarantine center မှာဒီပေါ့နော်ချမှတ်ထားတဲ့စီရင်စည်းကမ်းတွေရှိပါတယ်ဆရာ။တရားဝင်တွေခက်ခွာခွာနေဖို့ကိစ္စ mask ကိုတက်ထားဖို့ကိစ္စပေါ့နော်။တရားဝင်တွေပစ္စည်းတွေရှယ်မသုံးနည်းနည်းကက်ကက်မနေဘူး။ဒါတွေဟာတွေလည်းကျွန်တော်ကျွန်မနေအာသာဝန်ကြီးဌာနကဒီ quarantine center management နဲ့ပတ်သက်ပြီးတော့အတိအကျလိုက်နာမယ်ဟာတွေချမှတ်ပြီးတာပါဆရာ။ဒါကိုလိုက်နာပြီးမယ်ဆိုရင်လည်းခုနပြောတဲ့ quarantine center ထဲမှာပူးစက်နိုင်တဲ့အနေထားအမတန်မှနေပါတော့မှာဖြစ်ပါတယ်ဗျာ
။ဒါပြောတာကျွန်တော်တော်တော်လေးရှင်းသွားပါတယ်။နောက်ကျွန်တော်အခုဒီနောက်ထပ်မှားထားတယ်ဆိုတော့ဒီရောက်လဲရောက်လာတာရှိပေါ့လေ antigen test kit ဆိုတာဒီစစ်တဲ့ဆေးလေးအမြန်စစ်နိုင်ဆေးနိုင်တဲ့စမ်းသပ်ပစ္စည်းတွေရောက်ဖို့ရောက်နေတာတွေလည်းရှိပြီးနောက်ထပ်လည်းရောက်ပြီးဆိုတော့ကျွန်တော်တည်ထားသလောက်ကတော့လက်ရှိအချက်လက်ကဟလာရေတွက်2သိန်းမှ6000ရောက်ပြီးနောက်ထပ်3သိန်း4000လည်းရောက်မယ်ဆိုတော့ဒီရပိုင်းအတွင်းမှာပဲဒါတွေသုံးပြီးတော့ဆက်စစ်တော့မယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလားဆရာပထမတကူက
အမှန်ပါတယ်ခင်ဗျဟုတ်ပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒါတွေကိုဒီမျိုးနယ်ခရိုင်တွေကိုပို့မယ်ဆိုတော့အဲ့ဒီနေရာမှာဆရာတို့ဒီဦးစားပေးသတ်မှတ်ထားတာတော့ရှိမှာပေါ့ဆရာအဲကူးစက်မှုရေတွက်ပေါ်မူတည်ပြီးတော့အဓိကဘယ်လိုနေရာမျိုးတွေကိုအဓိကဦးစားပေးပြီးပို့မလဲဆရာ
အဲအဓိကတော့ဆရာကျွန်တော်တို့ကပထမအဆင့်တွေနေရာတော့ဒီရန်ကုန်တိုင်းဒေသကြီးအတွင်းပေါ့နော်ကျွန်တော်တိုင်းဒေတာကြီးအတွင်းမှာပထမဆုံးအဆင့်နေတော့ခရိုင်စေးဝင်ကြီးပေါ့ဆရာခရိုင်စေးဝင်ကြီးမှာကျွန်တော်တို့အရင်ဆုံးစပြီးတော့ကျွန်တော်တို့စစ်ဆေးမယ်စစ်ဆေးရဲ့ကောင်မှလည်းကျွန်တော်တာဂက် group ပေါ့နော်၃ခုရှိတယ်ပေါ့တစ်ကတော့ခုနကျမ်းမာရေးဝန်ထမ်းတွေကိုတိုင်းပေါ့နော်သူတို့ကိုယ်တိုင်ရတာ risk အရင်များတယ်နံပါတ်၂ကတော့ကျွန်တော်တို့က PUI လို့ခေါ်တယ်ပေါ့နော်ခုနပြောတဲ့လက္ခဏာတွေရှိတယ်အဲဒီလိုလက္ခဏာတွေနဲ့ရောက်လာတဲ့လူတွေပေါ့နော်ချို့ဆိုတဲ့ PUI နဲ့ကြာပြီးဖြေအောင်စောင့်နေရရှိတယ်ဒါမျိုးတွေနည်းနည်းဆန်းဆန်းစစ်တိုင်ရင် PUI တွေကရှင်းရှင်းလင်းလင်းပေါ့နော်အများဆုံးတည်သွားတယ်သူကနိုင်ဘွက်တော့ဆိုသိပြီကြာပြီးရဲ့ခါကျတော့ဒီကျွန်တော် primary contact ပေါ့ primary contact တွေဆိုတော့ကျွန်တော်ကစောစောစစ်နိုင်ရင်စောစောတည်မယ်စောစောတည်ရင်သူတို့ကနေထပ်ပြီးတော့ကျွန်တော် positive သမားတွေဆက်ပြီး contact လိုက်လို့ contact tracing နည်းနည်းလိုက်လို့ရတယ်ပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့အတွက်ကခဏ diagnosis ဘိုင်းမှာရော contact tracing ဘိုင်းမှာရောဒါကျွန်တော်တို့အတွက်ဒါဘာလဲကြောတော်တော်အင်အားရှိရပေါ့နော်ဒါ test rapid test အခုဖြစ်လာပါလိမ့်မယ်ဆရာ
ဟုတ်ကဲ့ခဏဆိုတော့ဒီစံသက်ပစ္စည်းရဲ့နောက်ထပ်လုံမဲ့စံသက်ပစ္စည်းရဲ့အဓိကအားသာချက်ကမြ мян စစ်နိုင်မယ်မြ мян တွေ့မယ်ပြုစုဆောင်ရှောက်မှုပေးနိုင်မယ်ခွဲစားချီခွဲထားနိုင်မယ်အဲ့ဒီလိုဖြစ်မှာပေါ့ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဗျာ contact tracing နဲ့နောက်ကမြ мян နိုင်လို့ရမယ်ပေါ့နော်ဟု
တ်ဟုတ်ကဲ့ဆိုတော့ဒီဥစ္စာကအခု2သိန်းဆိုတော့နောက်ထပ်ကလိုနိုင်သေးသလားဆရာနောက်ထပ်လိုလာရင်ရောရဖို့လာလာရောရှိပါလား
အာကျွန်တော်တို့ကတော့ဆရာဟိုကျွန်တော်တို့တမိုင်နဲ့အားသာဝင်ကြီးကနာပြောင်းစုဝင်ကြီးလမ်းညွှန်မှုအရာပေါ့နော်ကျွန်တော်က commitment ရှိပါတယ်ဆရာဒါဒီကျွန်တော်တို့ကဒီ2သိန်းမှာဆရာတို့6000ပေါ့နော်ဒါကိုကျွန်တော်တို့စရလာတဲ့အချိန်မှာစတက်မယ်စတက်ပြီးတော့ reset ဆရာကျွန်တော်တို့မှလည်းပေါ့နော်ပြန်တွေ့ရတဲ့အခါကြီးတယ်ဒီလိုမျိုးစမ်းပြီးတဲ့အခါကျတော့မှသူ့ရဲ့ဒီ antigen machine ပေါ့နော်ကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ containment လုပ်ငန်းတွေခုနပြောတဲ့ testing လုပ်ငန်းတွေမှာသူ့ရဲ့ဒီ test kit အနေထားဘယ်လိုရှိလဲပေါ့နော်ဘယ်လောက်ထိကျွန်တော်တို့ support လုပ်နိုင်လဲ PCR နဲ့ဘယ်လောက်ကွာချားလဲဒီအခါကျရင်စစ်တက် result တွေပေါ်မူတည်ပြီးကျွန်တော်က positive prevented delivery negative predicted value လို့ရှိပါတယ်ဆရာကြီး test kit ပါမယ်အဲ့ဒီအမျိုးတွေဆိုကျွန်တော်တို့ပြန်လည်းတုံးတက်ဖို့လိုပါတယ်ဒါမျိုးတွေတုံးတက်ကြည့်လို့ကျွန်တော်တို့ကဒါဟိုကျွန်တော်တို့မှအရင်တုံးတက်ရယ်ဆိုရင်ပေါ့နော်ဒါဆက်လက်ပြီးတော့ဒါအများကြီးထပ်ပြီးတော့ဝယ်ယူမယ်ဆိုရယ် commitment မျိုးလေးရထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဒီရန်ပုံငွေလည်းအလုံးလောက်ရှိတယ်ပေါ့နော
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
လူရှင်တွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဝမ်းသာစရာပါခင်ဗျာဒီကျမ်းမာရေးဝန်ကြီးဌာနအနေနဲ့အရင်တုန်းကကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ချခဲ့တဲ့ဒီမူဝါဒပိုင်း view ပိုင်းလှုပ်ဆောင်မှုပိုင်းပေါ့နော်ဆရာဆိုတော့လက်ရှိဒီနေ့အချိန်ဒီမှာကတပြေးတိုးလာတာကိုထိန်းချုပ်ဖို့ခုနပြောသလိုကူထားတဲ့လူတွေကို live ဖို့ထိစပ်တဲ့လူတွေ live ဖို့အဲ့ဒါတွေစသည်အဖြစ်ပေါ့ဒီမူဝါဒပိုင်းလှုပ်ဆောင်မှုပိုင်းအနေမှာအဓိကအဖြစ်ဆရာတို့ဘာတွေကိုရောအပြောင်းလဲလုပ်ဖို့အခုပြင်ဆင်နေတာရှိပါပြီလဲဆရာ
ပြောင်းလဲရတော့ဆရာကျွန်တော်တို့ကတစ်ချိန်လုံးပေါ့နော်တစ်ခါကဒီ changing epidemiological situation ပေါ့ဆရာဒီ epidemiological situation ပေါ်မှာမူတည်ပြီးတော့ကျွန်တော်က resource အရာကျွန်တော်လိုက်နိုင်တာရရှိတယ်။မလိုက်နိုင်တာရရှိတယ်။တစ်ဖက်မှာလည်းဒီပေါ့နော် short ပေးလိုက်တဲ့အချိန်မှာလည်းရပေါင်းပေါ့ပြန်ကန်လာပြီးတော့ပေါ့နော်ဒီကူးစက်မှုတွေတအားမြင့်တက်ပြီးတော့ထိဆုံးမှုလုံးတွေတက်သွားနိုင်တာလည်းရှိတယ်ပေါ့။ဒီအားတွေကျွန်တော်တို့ကချိန်ရတာပေါ့ဆရာ။ချိန်ပြီးတဲ့အခါကျတော့ဒီ changing epidemiological situation နဲ့ကိုယ်မှရှိတဲ့ resource နဲ့ကျွန်တော်အဲ့လိုတကယ်လုပ်နိုင်မယ့် policy ပေါ့။အကြောင်းလို့ကျွန်တော်တို့ဒီ hospital ရက်တွေကို quarantine ရက်တွေကိုကျွန်တော်တို့ short ထလိုက်တယ်။ဒီ symptom နဲ့ရင်တော့ဆို2 negative ပေါ့နော်။ဒီအချိန်မှာကျွန်တော်တို့ DC ပေးတဲ့ဟာတွေက symptom နဲ့ DC ပေးတာတွေဖြစ်သွားတယ်ပေါ့နော်။အဲ့တော့ဒါတွေကကျွန်တော်တို့ကဒီဟာကိုပေါ့ဒီဒီယောဂါကတော့အမြဲတမ်းဟို ဟိုကြောက်စရာလည်းကောင်းတယ်ပေါ့နော်အင်အားလည်းကြီးတယ်ပေါ့ကုဆတ်မှုအရာရောသူရဲ့ဒုက္ခပြီးနိုင်တဲ့အင်အားရောအဲ့တော့ကျွန်တော်တို့ကလည်းဒါကိုတက်ကယ်လုပ်ဖို့အတွက်ကလည်း strategy ဆိုတော့အမြဲတမ်းဒါသူဒီပေါ်မှာမူတည်ပြီးတော့တုံ့ပြန်ရအောင်ပေါ့ဆရာရယ်ဟုတ်ကဲ့ evolution တော့ strategy လို့ပြောရင်တော့ပြောရမလားမသိဘူးနော်ဒီအချိန်တစ်ချိန်ခါနဲ့ကိုက်နေတဲ့ဟာမျိုးအချိန်လုံးကျွန်တော်က evolve လုပ်နေရအောင်
ဟုတ်ကဲ့ခင်ဗျအဲ့ဒီခုနအပြောင်းမူဝါဒပိုင်းဆက်ပြောသလိုပေါ့မူဝါဒပိုင်းခုနလိုဟိုစာဗျူဟာပိုင်းအပြောင်းလဲလုပ်နေတာနဲ့တစ်ချိန်နဲ့မှာပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောဆိုဆွေးနွေးခဲ့ကြတယ်ဒီပௌဂလိကကဏ္ဍနဲ့ဟလာပေါင်းပြီးတော့လို့ဖို့ပௌဂလိကကဏ္ဍပါဝင်ပြီးတော့လှုပ်ဆောင်လာဖို့ဒါအပြင်ကျွန်တော်တို့နိုင်ငံပြင်ပမှာရှိနေတဲ့တစ်ချိန်ကမြန်မာနိုင်ငံသားဆရာဝန်ကြီးတွေဆရာဝန်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာဖို့အခြေအနေလားလားရောဘယ်လိုရှိနေပါလဲဆရာ
ဟုတ်မယ်ဆရာပௌဂလိကကဏ္ဍဆိုရင်လည်းဒါကျွန်တော်တို့ကပုဂ္ဂလကဏ္ဍနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲပေါ့နော်အခုဆိုပုဂ္ဂလကဏ္ဍကနေဆိုတော့ဒီ volunteer တွေပေါ့ဒါတွေကျွန်တော်တို့ဟိုကူညီတာတွေလည်းအများကြီးရှိတယ်။ဒါမြန်မာနိုင်ငံဟိုပေါ့နော်ဆရာဝန်အတင်းတို့မြန်မာနိုင်ငံပုဂ္ဂလကအစည်းအဝေးများအတင်းပေါ့နော် FPA တွေပေါ့ဒီအတင်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာတွေလည်းရှိတယ်။ဒါမကြခင်ပေါ့နော်ပုဂ္ဂလကကဏ္ဍပိုင်းကနေပြီးတော့ခုနဒီ set ယူပေးတဲ့ကိစ္စတွေပေါ့နော်တစ်ဖက်ကလည်းဒီပုဂ္ဂလကအစည်းအဝေးနေမှာပေါ့ဒီမျိုးကူတာနိုင်မှုပေါ့နော်ဒါမျိုးတော့ကျွန်တော်တို့တွေကဒီကျွန်တော်တို့မှလည်းဒီပௌဂလိကဘဟုအဖွဲ့သားရှိတယ်ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကဟိုအချိန်လုံးမဆရာရဒီဘယ်လိုမျိုးဆောင်ရွက်လို့ရမလဲပေါ့အဲ့ဒီ standard တခုပေါ့အဲ့ဒီ standard လေးကိုကျွန်တော်ကပေါ်ပေါက်လာဖို့ပေါ့ဟိုဘက်ကကုညီနေရတော့အစိုးရကလာကုညီရဆရာပေါင်ကြီးတို့ဘာလို့ပြင်ဆင်နေအထဲမှာဟောတာမြန်မာနိုင်ငံပௌဂလိကဟိုစေုံများအတင်းရ
ဟုတ်ကဲ့
ပါတယ်ဆရာဝန်နေတယ်ပါတယ်ပေါ့နော်ဟိုမြန်မာနိုင်ငံဆရာဝန်အတင်းဆိုတဲ့အစိုးရကကုညီနေတာအဲ့မဲ့ကနပုဂ္ဂလိကဆေးဦးမှာတင်ပြီးကုဖို့လို့ပုဂ္ဂလိကဆေးဦးပဲစဆက်ပြီးဖို့တော့ဒါတွေကြတော့ကျွန်တော်တို့ကဒီခုနပြောတဲ့ standard operation procedure တခုပေါ့ဒါထွက်လာအောင်လို့ကျွန်တော်ညှိနှိုင်းနေတဲ့အပိုင်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပူပေါင်းဆောင်မှုနဲ့ပတ်သက်ပြီးမေးနေတဲ့စစ်သေးပါပဲဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီတမတော်ဘက်ကသူတို့ကုမယ်လို့ဆိုပြီးတော့ကန့်လန့်တာတွေရှိပါတယ်ဆိုတော့လက်ရှိအခြေအနေမှာတမတော်နဲ့ကျန်းမာရေးဝန်ကြီးဌာနအကြားပူပေါင်းဆောင်မှုကရောဘယ်လိုရှိနေပါလဲဆရာ
အာဒါကတော့တော်တော်လေးကိုလက်ရှိနေထားလဲကောင်းမွန်တယ်လို့ပြောအောင်ပေါ့နော်ရှေ့လာလာလဲကောင်းမွန်ပါလေခင်ဗျလက်ရှိနေထားရဆိုတာကျွန်တော်တို့ test တွေပေါ့နော် test တွေဆိုတာအများကြီးတက်မလို့ကကူးစစ်ပေးရရှိပါတယ်ပြီးတဲ့ခါကျတော့ဒီ quarantine center တွေပေါ့နော်ဒါတက်မလို့ဘက်ကကူညီပေးတဲ့နေရာတွေလည်းအများကြီးရှိပါတယ်ဒါကျွန်တော်တို့ဘက်ကလည်းဒါယာနဲ့ကြည့်ပြီးတော့သွားထားတာတွေလည်းရှိတယ်ပေါ့နော်စစ်တာတွေဆိုတာတက်မလို့ဘက်ကထောင်နဲ့ကြည့်ပြီးစစ်ပေးရအများကြီးပါခင်ဗျခုနဒီလက်ရှိပေါ့နော်ဒီရန်ကုန်တိုင်းဒေသကြီးမှာလေအနည်းကပူပေါင်းဆောင်ရွက်မှုတွေရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာတော်တော်တန်းနေဆိုလို့အနေနဲ့ကဒီဟာကိုနေတူကဒီယောဂဟလာကာကွယ်ရေးကုသရေးတိုက်ဖြည့်စသည်အပြင်ကဏ္ဍပေါင်းစုံမှာနေတူကအထက်သေးဝင်ဝင်ပေါင်းဝင်လှုပ်ဆောင်နေရတဲ့ရှေ့တန်းကနေပြီးတော့ပေါင်းလှုပ်ဆောင်နေရတဲ့လူတယောက်အနေနဲ့ဆရာကိုရန်ရဲ့စိတ်ထဲမှာဟလာဒီယောဂပိုးကိုမြန်မာနိုင်ငံအနေနဲ့တိတ်မကြခင်အချိန်ကာလမှာအော်အော်မြင်းမြင်းထိန်းချုပ်နိုင်လိမ့်မယ်ဆိုတဲ့ယုံကြည်စိတ်ဆရာအခိုင်အမာရှိနေပါလားခင်ဗျာ
ကျွန်တော်ကတော့အခိုင်အမာရှိပါတယ်ခင်ဗျာအဲကျွန်တော်တို့အားလုံးရဲ့ယုံကြည်မှုတွေရတယ်ဒီသူတွေပေါ်မှာပဲကျွန်တော်တို့ပုံထားရတာပေါ့နော်ဒီသူတွေကြားထဲမှာခုနပြောတဲ့ဒီ stay at home ပေါ့နော်တနင်္လာမမီအိမ်မှာပဲနေနေအပြင်ထွက်တဲ့တွေပါလဲကာကွယ်ရေးနည်းလမ်းတွေပြေဝလိုက်ရမယ်ဆိုရင်ဒါအိမ်တိုင်းအိမ်တိုင်းကခုနကူးစက်နိုင်တဲ့ risk ကfree ဖြစ်တော့ဘောနော် zero never ဖြစ်သွားတယ်အဲ့လို zero risk zero ဖြစ်တဲ့အိမ်ကြီးများတာနဲ့များဓာတ်စုတွေများတာနဲ့များဒီ transmission chain ကဒါ cut off ဖြစ်သွားတယ်ဖြစ်တာနဲ့များကျွန်တော်တို့ခုတက်နေတဲ့ case ကြီးဟာမကြခင်မှာ cup ကြီးက flatten ဖြစ်လာမယ်ပြီးရောက်တော့ပြန်ဆင်းလာမယ်ဘောနော်ဒီလိုနဲ့ပဲကျွန်တော်တို့ကဒါကိုအများဆုံးကျော်လွှားနိုင်ပါမယ်ခင်ဗျာအဲ့တော့ကျွန်တော်တို့အပိုင်းရတယ်ကျွန်တော်တို့ဒီတနေထိုင်ချပြီးတဲ့အခါကျတော့အကောင်းဆုံးကြိုးစားနေပါတယ်ပြည်သူတွေအပိုင်းရတယ်လိုက်နာပြန်ကြီးတဲ့ဟာတွေကိုတိတိကျကျပါတော့အဓိကတော့မိမိမှာပဲနေပေးပါအပြင်ထွက်ရဲ့ next step ပါလက်စေးပါကြားလို့အခက်ခွာခွာနေပါပေါ့နော်ဒါမျိုးလေးတွေကိုလိုက်နာပြီးရင်ကျွန်တော်တို့အားလုံးကအတူတကွပေါ့ဒါကတူတယောက်တည်းတော့ကြောက်ချက်နိုင်မှုပဲတန်ခဲရင်ပါလေကျွန်တော်တယောက်တည်းတဲ့တကူလည်းယုံကြည်နေလို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အားလုံးအတူတကွနဲ့လက်တွဲပြီးတော့နိုင်ငံတော်ကနေစပြီးတဲ့အခါကျတော့ဒါကျွန်တော်တို့ဂျမိုင်းနဲ့အာသာဝင်ကြီးဌာနကြီးနဲ့ဝင်ကြီးဌာနစေတနာဝန်ထမ်းတွေအလှရှင်တွေနောက်ဆုံးပြည်သူတွေပေါ့နော်အားလုံးတက်ညီနဲ့ညီနဲ့ပူးပေါင်းတိုက်ဖြတ်ရင်ကျွန်တော်ကဒီယောဂကိုမကြောက်ပါဘူးခင်ဗျာကျွန်တော်တို့ကအမြဲတမ်းကြောက်ဖြတ်နိုင်ပါမှာ
ဟုတ်ကဲ့ပါတော်တော်တန်းနိုင်ဆိုအချိန်ပြည့်ပြီးပြေချပြည့်တဲ့တွေ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဆရာခင်ဗျာအရင်ကောင်းတဲ့အင်တာဗျူးပ
ါကျမရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်ဆိုနဲ့ဆက်သွယ်မြင်းမြန်းခဲ့တာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုက်ရိုက်လည်လံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။အေးပြာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါ냐။